This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
Radio NUG တော်ရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆီယနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာလိုက်ရပါတယ်မင်္ဂလာမနက်ခင်းပါခင်ဗျာအခုချိန်ကစပြီး Radio NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီရီသတင်းကောင်းနှုတ်ချက်တွေကိုຫນွေဦးအလင်္ကာကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
2024ခုနှစ်နိုဝင်ဘာလ6ရက်နေ့မနက်ခင်းစီရီသတင်းကောင်းနှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်စစ်ကောင်စီရဲ့ကံလန့်ချက်ကိုလက်မခံပေးဆက်လက်တိုက်ပွဲဝင်မယ်လို့ CNF ကပြောကြားလိုက်ပါတယ်2024ခုနှစ်နိုဝင်ဘာလ5ရက်နေ့မှာပြုလုပ်တဲ့ EAO များနဲ့အတူ NUG ရဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီရဲ့ကံလန့်ချက်ကိုလက်မခံပေးဆက်လက်တိုက်ပွဲဝင်သွားမည်ဖြစ်ကြောင်းချင်းမျိုးသားတပ်ဦး CNF မှပြောရေးဆိုခွင့်ရှိသူစလိုင်းထန်နေကပြောကြားခဲ့ပါတယ်မင်းအောင်လှိုင်ရဲ့နိုင်ငံရေးပြဿနာကစစ်အာဏာသိမ်းခြင်းကိုလက်မခံနိုင်တဲ့လက်နက်ဆွဲကင်ခြင်းကနိုင်ငံရေးပြဿနာလို့ပြောပါတယ်အဲဒါကြောင့်လက်နက်ကင်လန်းစင်ကိုဆွတ်လွတ်ပြီးတော့ရေကောက်ပွဲဝင်နိုင်မှုအတွက်နိုင်ငံရေးပါတီတည်ထောင်ဖို့ကံလန့်နေတာဖြစ်ပါတယ်အချုပ်အားဖြင့်ပြောရမယ်ဆိုရင်ယနေ့နိုင်ငံရေးပြဿနာဟာဆရာနာရှင်ရဲ့အကျိုးစီးပွားကိုကာကွယ်ပေးနေတယ်2008ဖွဲ့စည်းပုံခြေခံဥပဒေဖြစ်တဲ့အတွက်ဒီကံလန့်ချက်ကလက်ခံနိုင်စရာမရှိဘူးလို့ပြောလိုက်ပါတယ်လို့ပြောဆိုခဲ့ပါတယ်ထို့ကြောင့်ယက်တီချက်ယုံကြည်ချက်အတွက်အားကောင်းမောင်းတန်နဲ့ပုံပြီးတိုက်ပွဲဝင်မည်ဟုဖြစ်သည်ဟုလည်းဆိုထားပါတယ်စစ်ကောင်စီရဲ့လုံရမှန်သမျှကလုံးဝဆွေးနွေးနိုင်စရာမရှိဘူးစစ်ကောင်စီရဲ့2008ဖွဲ့စည်းပုံအောက်ကနေလုပ်တဲ့ဟာမှန်သမျှကတော့ကျွန်တော်တို့ကအပြတ်သက်ညှင်းပယ်တယ်ဆွေးနွေးနိုင်စရာအကြောင်းမရှိဘူးလို့စလိုင်းထက်နီကဆက်လက်ပြောပါတယ် Federal Democracy ပြည်ထောင်စုတည်ဆောက်နိုင်ဖို့နိုင်ငံရေးမှာစစ်တပ်အာဏာကင်းစင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲဖို့ကြိုးပမ်းနေတာဖြစ်ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲနိုင်ဖို့ကတဲ့ဦးကျွန်တော်တို့စစ်အာဏာရှင်စနစ်ကိုအပြတ်တိုက်နေတာဖြစ်ပါတယ်လို့စလိုင်းထက်နီကဆိုထားပါတယ်ခင်ဗျာKNDF 6-6 တရင်ရဲဘော်တပ်ပုံများအုံပြွေလိန်လဲမှုများရှိနေတယ်လို့သတိပေးဆိုထားတဲ့သတင်းကိုတင်ပြပေးကြပါတယ်KNDF 6-6 တရင်ရဲဘော်တပ်ပုံများအုံပြွေလိန်လဲမှုများရှိနေတယ်လို့နိုဝင်ဘာ5ရက်နေ့မှာ KNDF ဒုစစ်ဦးစီးချုပ်မောင်ဝီကဆိုရှယ်မီဒီယာမှာအသိပေးဖော်ပြထားပါတယ်အသိပေးပြရစီ6-6တရင်ကရဲဘော်တွေလုံးဝအလှမခံပါဘူးကျွန်တော်တို့တပ်ဖွဲ့ရဲ့ရဲဘော်တပ်ပုံတွေကိုတုံးပြီးငွေလိမ်စားနေတဲ့သူတွေရှိနေပါတယ်တယောက်ယောက်ကအလှလာခံရင်သို့မဟုတ်ဘာအတွက်ပါဆိုပြီးငွေတောင်းရင်တမ်းမပေးပါနဲ့တပ်ဖွဲ့ဌာနတရင်နံပါတ်မေးပါနာမည်မေးပါကိုပိုင်နံပါတ်မေးပါသူပြောတဲ့သတင်းအချက်အလက်နဲ့တက်ဆိုင်ရာတရင်ကိုစုံစမ်းပေးပါလို့ဆိုထားပါတယ်မသိငါသာရှိရင်ချက်ချင်းသက်ဆိုင်ရာကိုအကြောင်းကြားပေးဖို့နဲ့ KNDF 66တရင်ကအပြင်မှာအလှခံခြင်းလုံးဝမလုပ်ဆောင်ပေစစ်ဦးစီးတက်ဖြစ်တဲ့အတွက်စစ်ဦးစီးရုံးကနေပဲရန်မုံငွေကိစ္စတွေကိုလှုပ်ဆောင်တယ်လို့ဆိုပါတယ်လိန်လေသူကိုသိရှိရပါကလည်းထိရောက်စွာအရေးယူမယ်လို့ဆိုထားပါတယ်ခင်ဗျာဆလဘီတာစီရဲကင်းကိုအင်အားဖြည့်လာတဲ့စစ်ကောင်စီပူးပေါင်းတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရာထိခိုက်ကြဆုံးမှုရှိနိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းမုံရခိုင်မုံရမြို့တာစီရဲကင်းကိုအင်အားဖြည့်ထွက်လာတဲ့စစ်ကောင်စီတပ်နဲ့ပူစောတိပူးပေါင်းအဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့ပြီးထိခိုက်ကြဆုံးမှုရှိနိုင်တယ်လို့ Snipe Rangers for Local PDF ကသတင်းထုတ်ပြန်ထားပါတယ်။ နိုဗင်ဘာလ၄ရက်နေ့နေ့လယ်တနားခွဲအချိန်မှာအရတော်တစ်ချင်းကြီးကနေထွက်လာတဲ့စစ်ကောင်စီပူပေါင်းအင်အား130ဝန်းကျင်ကိုတာစီရဲကင်းအယောက်မှာ60မမလက်လုံ3လုံးနဲ့အစစ်3လုံးဘောင်း6လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းရဲစခန်းကိုနှလုံးကြောက်ပောက်ကွဲခဲ့ပြီးညောင်မင်းအောက်မှာတလုံးကြောက်ပောက်ကွဲခဲ့ကတလုံးမှာ error တက်ပြီးပောက်ကွဲခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကို Sniper Radio Force Local PDF Hero Brother မုံရွာ Local PDF Black Dragon မုံရွာ Local PDF တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။လန်ကင်းယူရန်ဂျမ်မာကားနဲ့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဟာမိုင်းဆွဲတိုက်ခိုက်ခဲ့ရာ၄ဦးဒဏ်ရာရခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းမုံရခရိုင်မုံရမြို့ညာပလဲအထိုင်ကိတ်စခန်းကနေလန်ကင်းယူရန်အတွက်ဂျမ်မာကားနဲ့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာဗိုလ်တအူးပါဝင်၄ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့Braveheart Army ကသတင်းထုတ်ပြန်ထားပါတယ်။ November 3ရက်မနက်9နာရီခွဲဝန်းကျင်မှာအင်အား20ခန့်ပါတဲ့အဆိုပါစစ်ကောင်စီတပ်ဖွဲ့ကို M18 မိုင်း3လုံး2 point နဲ့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီဘက်မှဗိုလ်အဆင့်2ဦးပါဝင်4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အတွင်းသတင်းပေးပို့ချက်အရသိရှိရကြောင်းဖော်ပြထားပါတယ်။ထိခိုက်မှုအတွင်းအထိနာသွားတဲ့စစ်ကောင်စီတပ်ဘက်က60မမလက်နက်ကြီးနှလုံးနဲ့လက်နက်ငယ်များပြန်လည်ပစ်ခတ်ခဲ့ပေမဲ့ထိခိုက်မှုမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်။၎င်းတိုက်ခိုက်မှုကို Braveheart Army BHA, မြောင် Revolution Army MRA နဲ့ Chin Dream Fighter Group CFG တို့မှရဲဘော်များပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။လာရှိုးမြို့ဤရှိကျေးရွာများကိုစစ်တပ်မှလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။နိုဗင်ဘာလ9ရက်နေ့မှာမင်းအောင်လိုင်းရဲ့အာနာသိန်းစစ်တပ်ဟာလာရှိုးမြို့ဤရှိကျေးရွာများကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ကြောင်း MNDAA မှတရင်ထုတ်ပြန်ထားပါရစေ။မဲဟန်မြို့နယ်ရက်ကွက်စနစ်ဟက်ကာကျေးရွာသို့မနက်3နာရီ44မိနစ်နဲ့3နာရီ49မိနစ်တို့မှာဘုံနှလုံးအသီးသီးကျဲချခဲ့တယ်လို့ဖော်ပြထားပါရစေ။လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူများထိခိုက်မှုမရှိခဲ့တော်လေနေအိမ်များပြအများပြည်သူပိုင်နေရာများလမ်းများနဲ့လျှက်စစ်တကြိုးများပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။နောင်ချိုမှာစစ်ကောင်စီတပ်က Jet Fighter နဲ့ Drone နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်နေအိမ်များပြပျက်စီးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။ရှမ်းပြည်မြောက်ပိုင်းတအောင်းတက် TNLA တပ်မဟာနှင့်ထိန်းချုပ်နေပြီးညောင်စည်းရွာမှာစစ်ကောင်စီတပ်က Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ဒေသခံနေအိမ်များပြထိခိုက်ပျက်စီးခဲ့တယ်လို့ PSLF TNLA တဲ့ရင်ကထုတ်ပြန်ထားပါရစေ။ November 4ရက်နေ့မနက်အစောပိုင်း3နာရီ4နာရီ38မိနစ်နဲ့ညနေ4နာရီ39မိနစ်တို့မှာ Jet Fighter နဲ့ညောင်စည်းရွာကိုလာရောက်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးလက်နက်ကြီးနဲ့ပါပစ်ခတ်ခဲ့တာဖြစ်ပါတယ်အလားတူမနက်10နာရီကနေ17နာရီခွဲအထိပန်မွေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်က drone နဲ့ဘုံသီး20ကျော်လာရောက်ကျဲချတိုက်ခိုက်ခဲ့တာကြောင့်ဆမ်မဆယ်ကျူရကဒေသခံနေအိမ်၄လုံးထိခိုက်ပျက်စီးခဲ့ရပါတယ်။ဒါအပြင် November 3ရက်နေ့ကလည်းပန်မွေးရွာခြေဆိုင်စစ်ကောင်စီတပ်ကပြည်သူများကိုဦးတည်ပြီးလက်နက်ကြီးများနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်ဆမ်မဆယ်ရွာကဒေသခံနေအိမ်၄လုံးထိခိုက်ပျက်စီးခဲ့ရပါတယ်။ဒီကရဲနိုဗင်ဘာလ2ရက်နေ့ကလေနောင်ချိုမြို့နယ်ဘူတာရက်ကွက်ငါကတိပင်ဖုံးဝင်းကျောင်းဤကိုစစ်ကောင်စီက Jet Fighter နဲ့ပေါင900ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာကြောင့်ဒေသခံနေအိမ်9လုံးပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာပလဲမြို့နယ်အတွင်းစစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုများပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်နိုဗင်ဘာလ9ရက်နေ့နေ့လယ်3:15မိနစ်အချိန်ခန့်မှာပလဲမြို့နယ်အိုင်းမကျေးရွာအကြမ်းဖက်စစ်ကောင်စီမှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲ Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာအမျိုးသမီး2ဦးအသက်80နဲ့25နှစ်ခန့်အမျိုးသားအသက်40ခန့်2ဦးသေဆုံးခဲ့ပြီး9ဦးပြင်းထန်ဒဏ်ရာရရှိခဲ့ကြောင်းသခိုင်းပြည်သူဖေးမကွန်ရဲမှတင်းထုတ်ပြန်ထားပါတယ်နိုဗင်ဘာလ4ရက်နေ့မနက်9:00အချိန်ခန့်မှာလေပလဲမြို့ပေါ်ရှိစစ်ကောင်စီအကြမ်းဖက်များကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်အလဲဘုံကျေးရွာဖုံးကြီးကျောင်းဝင်းတွင်းသို့ကြားရောက်ပောက်ကွဲခဲ့ပြီးကျောင်းနေအသက်40ခန့်ဝေယဝစ္စပြုလုပ်သူအမျိုးသား2ဦးသေဆုံးခဲ့ကြောင်းဖုံးကြီးကျောင်းလည်းအများပြားပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာတစဲနောက်ချမ်းဇီးပေါက်ရွာပြည်သူများကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းရေဦးခရိုင်တစဲမျိုးအနောက်ဘက်ချမ်းကဇီးပေါက်ရွာကပြည်သူများကိုပြစ်မှတ်ထားပြီးစစ်ကောင်စီက Jet Fighter 3စီးနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ People's Defense Comrade ကတင်ပြထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားခြင်းမရှိဘဲ November 4ရက်နေ့ ည9:00နဲ့10:38မိနစ်မှာ MiG-29 Jet Fighter နှစ်စီးနဲ့ပေါင်900ဘုံများ Rocket များနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီး10:55မိနစ်ခန့်မှာလည်း MiG-29 တစ်စီးနဲ့ထပ်မံဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ထို့သူဘုံကျဲတိုက်ခိုက်မှုကြောင့်ဇီးပေါက်ရွာကစာတင်ကျောင်းဆောင်တာတနိကအဆောက်အုံနဲ့ပြည်သူပိုင်နေလေးလုံးတို့ကိုထိခိုက်ပျက်စီးခဲ့ရာကျွေးနွားတိရစ္ဆာန်တချို့လည်းထိမှန်သေဆုံးခဲ့ရတယ်လို့သိရှိရပါတယ်ဒါအပြင်နိုဝင်ဘာလ5ရက်နေ့ညနေ4:00ဝန်းကျင်မှာလည်းကမ်ဘလူးနဲ့ကာဘိုးအထိုင်စခန်းမှာထွက်လာတဲ့စစ်ကောင်စီတပ်နဲ့ပြူစောတိပူပေါင်းဖွဲ့ဟာဇီးကုန်းမြို့ပေါ်ကလက်ဆယ်ရက်ကွက်ကိုလည်းမိရှုဖျက်ဆီးနေကြတယ်လို့သိရှိရပါတယ်ခင်ဗျာထေကုံမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံများထွက်ပြေးထိမ်းရှောင်နေရတဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်ကင်းနီပြည်နယ်အဆက်ဖေကုံမြို့နယ်မှာနိုဝင်ဘာလအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့ထိုးစစ်ဆင်မှုတွေကြောင့်ဒေသခံတွေထွက်ပြေးထိမ်းရှောင်နေရတယ်လို့ဒေသခံသတင်းများအရသိရှိရပါတယ်။နိုဝင်ဘာလ4ရက်နေ့ညနေပိုင်းထိဖေကုံနယ်မိုးပြဲမြို့ပေါ်ရပ်ကွက်များရွှေပြည်ရည်နယ်ကသေးရွာကိုလည်းလေကြောင်းတိုက်ခိုက်ခဲ့ပြီးဝါရီစုပလိုင်ကျွရွာမှာလည်းအင်အား40ခန့်တပ်ဆွဲထားတယ်လို့သိရှိရပါတယ်။ဖေကုံနေခံတွေဟာအကြိမ်ကြိမ်စစ်ဆောင်ခဲ့ရပြီးလက်ရှိမှာလမ်းတွေပိတ်ဆို့ထားတာကြောင့်နှီးစက်ရာစစ်ပေးဆောင်စခန်းတွေနဲ့တောတောင်နေရာတွေမှာသာစုပေါင်းခုံလုံးနေကြရတယ်လို့သိရှိရပါတယ်။ဖေကုံမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဖေကုံ၊မိုးပြဲလန်း၊ပင်လောင်းလွေကော်လန်း၊ကတဲကွင်းလန်းစုံတို့ကိုတော်လိုင်းအင်အားစုတွေကပိတ်ထားပြီးစစ်ရဲအတွင်းတိတ်ဆောင်ကြဖို့အသိပေးထားကြောင်းသိရှိရပါတယ်ခင်ဗျာ။PDF ရဲဘော်တူ Starlink 6လုံးနဲ့အလင်းဝင်လာကြောင်းစစ်ကောင်စီဝါဒဖြန့်တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းကံကောမြို့နယ်အတွင်းရှိ PDF တရင်တပ်ဖွဲ့တစ်ခုမှရဲဘော်တူ Starlink 6လုံးနဲ့အလင်းဝင်လာခဲ့ကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းစစ်ကောင်စီရဲ့ဝါဒဖြန့် Telegram စာမျက်နှာများမှာရေးသားဖော်ပြနေပါတယ်။ဖြစ်စဉ်အမှန်မှာပြီးခဲ့တဲ့တလခန့်ကချင်းမျိုးသားကယ်ရီသမားတူဟာ Starlink 6လုံးနဲ့လမ်းမာပြီးဂံကောမြို့ရဲဖြတ်တန်းမိရာမှာတိတိချင်းပြန်လဲဖို့စ조사ခဲ့ပေမဲ့ Sign Do Your Back ကစစ်ကောင်စီဂိတ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။၎င်းယူဆောင်လာတဲ့ Starlink 6လုံးနဲ့အတူဂံကောမြို့ရှိခလာရ50တက်အတွင်းဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးစစ်ဆေးမေးမြန်းခဲ့ရာ PDF မဟုတ်ပဲအခအကျင်းဝင်ယူပြီးပို့ဆောင်ပေးနေတဲ့ကယ်ရီသမားတူသာဖြစ်ကြောင်းပြောဆိုခဲ့ပြီးနောက်ပြန်လွှတ်ပေးခဲ့တယ်လို့၎င်းကယ်ရီသမားကဆိုပါတယ်။လွန်ခဲ့တဲ့တလကျော်တည်းကအဆိုပါချင်းမျိုးသားအားပြန်လွှတ်ပေးခဲ့တာဖြစ်ပြီး Starlink 6လုံးကိုတင်ယူထားခဲ့ကယခုအချိန်မှစိတ်သက်စစ်စင်ရင်အနေနဲ့ဝါဒဖြန့်နေတာဖြစ်တယ်လို့သိရှိရပါတယ်။ဖန်စီခံခဲ့ရသူချင်းမျိုးသားဟာလည်းလုံခြုံစိတ်ချရတဲ့နေရာမှာရောက်ရှိနေပြီဖြစ်တယ်လို့ရော်လင်းနိုင်ကဖော်ပြထားရှိပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပါ။
စီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာကိုချင်းကစပြီး2024ခုနှစ်နိုဝင်ဘာလ6ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်အခုပထမဆုံးတစ်ပုတ်အနေနဲ့ဆရာနာရှင်စနစ်အဆက်ဆက်အောက်မှာပျောက်ဆုံးခဲ့ရတဲ့တိုင်းပြည်ရဲ့စူးစီးညင်ညွတ်မှုနဲ့ဂုံတိတ်ခါကိုပြန်လည်တည်ဆောက်ယူရဖို့မဟာမိတ်များနဲ့အတူတူရှာဖွေနေကြတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးသတင်းစကားပါတဲ့သတင်းကိုတင်ပြပေးပါမယ်။ဆရာနာရှင်စနစ်အဆက်ဆက်အောက်မှာပျောက်ဆုံးခဲ့ရတဲ့တိုင်းပြည်ရဲ့စူးစီးညင်ညွတ်မှုနဲ့ဂုံတိတ်ခါကိုပြန်လည်တည်ဆောက်ယူရဖို့မဟာမိတ်များနဲ့အတူတူရှာဖွေနေကြတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကနိုဝင်ဘာလ5ရက်နေ့အမျိုးသားညင်ညွတ်ရေးအစိုးရNUG ကရင်အမျိုးသားအစည်းအရုံး KNU ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ချင်းအမျိုးသားတပ်ဦး CNF တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသတင်းစကားပါပြောကြားပါတယ်ဒီနေ့ပူးတွဲသတင်းစာရှင်းလင်းပွဲကနေပြည်သူလူထုကိုတင်ပြလိုတဲ့သတင်းစကားကဆရာနာရှင်စနစ်အဆက်ဆက်အောက်မှာပျောက်ဆုံးခဲ့ရတဲ့ကျမတို့တိုင်းပြည်ရဲ့စူးစီးညင်ညွတ်မှုနဲ့ဂုံတိတ်ခါကိုကျမတို့ဘယ်လိုအခြေခံနဲ့ပြန်လည်တည်ဆောက်ယူရမလဲဆိုတဲ့အဖြေကိုကျမတို့ဟာမဟာမိတ်များနဲ့အတူတူရှာဖွေနေကြတယ်ဆိုတဲ့သတင်းစကားပဲဖြစ်ပါတယ်လို့ဝန်ကြီးကပြောပါတယ်။လက်ရှိမှာနိုင်ငံတကာကမြန်မာပြည်အရေးကိုပုံစံအမျိုးမျိုးနဲ့ချဉ်းကပ်တဲ့အခါမတူညီမှုအပေါ်မှာစစ်တပ်အတွက်အခွင့်အရေးရပြီးစစ်တပ်ကတနိုင်ငံလုံးကိုပြောင်းစံအောင်တောင်းကျမ်းနေတယ်လို့ KNU ဗဟုမှအထွေထွေအတွင်းရင်းမှုဖရိုတာတူမူးကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။ ဆလဘီပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့စကိုင်းဖက်ဒရယ်ယူနစ်လွတ်တော်ကိုယ်စားလှယ်များတွေ့ဆုံပြီးစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်မှာဆွေးနွေးတဲ့တင်ကိုတင်ပြပေးပါမယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့စကိုင်းဖက်ဒရယ်ယူနစ်လွတ်တော်ကိုယ်စားလှယ်များနိုဝင်ဘာလ5ရက်နေ့9နာရီအချိန်မှာဗီဒီယိုကွန်ဖရင့်မှတဆင့်တွေ့ဆုံပြီးစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်မှာဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲမှာပြည်တော်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးတော့စကိုင်းဖက်ဒရယ်ယူနစ်ရဲ့ဆောင်ရွက်ပြီးစီးခဲ့တဲ့လုပ်ငန်းစဉ်များနဲ့ရှေ့လုပ်ငန်းစဉ်များကိုယူနစ်လွတ်တော်ဥက္ကဋ္ဌဦးမြင့်ထွေးကရှင်းလင်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်မှာပြည်တော်စုလွတ်တော်ကိုစားပြုကော်မတီမှတက်ရောက်လာသူများကသုံးသပ်အကြံပြုမေးမြန်းကယူနစ်လွတ်တော်ကိုစလင်များဘက်မှလည်းပြန်လည်ရှင်းလင်းပြေကြားခဲ့ပါတယ်။အဆိုပါတွေ့ဆုံဆွေးနွေးပွဲမှာပြည်တော်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နဲ့အဖွဲ့ဝင်များဥပဒေရေးရာကော်မတီနဲ့ဖက်ဒရယ်ရေးရာကော်မတီတို့မှအဖွဲ့ဝင်များစကိုင်းဖက်ဒရယ်ယူနစ်ဘက်မှယူနစ်လွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနဲ့ယူနစ်လွတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြပါရခင်ဗျာ။ဆလဘီမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးကျင်းပတဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးကိုနိုဝင်ဘာလ5ရက်နေ့မှာ Zone Platform မှတဆင့်ကျင်းပခဲ့ကြပါတယ်။အစည်းအဝေးကိုကော်မတီရဲ့အစုအဖွဲ့6ဖွဲ့မှကော်မတီဝင်များပါဝင်တက်ရောက်ကြပြီးတက်ရောက်ခွင့်ရှိသူရဲ့89ရာခိုင်နှုန်းတက်ရောက်ခဲ့ကြပါတယ်။ဒီအစည်းအဝေးမှာအစီအစဉ်1အနေနဲ့ကော်မတီရဲ့ဝင်စားထွက်စားတို့အပေါ်ဆွေးနွေးခဲ့ပြီးတော့အစီအစဉ်2အနေနဲ့ကော်မတီရဲ့ပထမလအစီရင်ခံစာမူကြမ်းအပေါ်မှာဆွေးနွေးခဲ့ကြပါတယ်။အစီအစဉ်3အနေနဲ့ချိတ်ဆက်ညှိနှိုင်းရေးအတွက်တွေ့ဆုံရမယ့်အဖွဲ့အစည်းများနဲ့တွေ့ဆုံဆွေးနွေးရေးကိစ္စကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီနောက်မှာတော့အစီအစဉ်၄အနေနဲ့မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံနဲ့ဆက်လင်းပြီးကော်မတီဝင်များရဲ့သဘောထားများအမြင်များစိတ်ဆန္ဒများကိုအပြန်အလှန်လွတ်လပ်စွာဆွေးနွေးဖလှယ်ခြင်း brainstorming နဲ့အမြင်များကိုစုစည်းခြင်းတို့လုပ်ခဲ့ကြပါရယ်ခင်ဗျာ။ဆလဘီဝါနဲ့မိုင်းလာတရုတ်မြန်မာနေဆက်မှာလူတယောက်ကိုအကန့်အသတ်နဲ့ဈေးဝယ်ယူနေရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နေဆက်ဂိတ်တွေအားလုံးကိုတရုတ်ဘက်ကကုန်စည်တင်သွင်းခွင့်ကန့်သက်ပိတ်ပင်လိုက်ပြီးတဲ့နောက် UWSC ထိန်းချုပ်ထားတဲ့ဝါဒေတာနဲ့မိုင်းလာအထူးဒေတာလီနေဆက်ဂိတ်တွေမှာတရုတ်ဘက်ကအသီးအရွက်တွေဈေးတချင်းစာရဖို့အတွက်တန်းစီဝယ်ယူနေကြတယ်လို့ရွှေပြည်မြေသတင်းဌာနမှဖော်ပြထားပါတယ်။တရုတ်ပြည်အစိုးရအနေနဲ့ကုန်ပစ္စည်းအပြင်အသီးအရွက်တွေထိပါဝယ်ယူခွင့်ကန့်သက်လိုက်တာဟာညီနောင်မဟာမိတ်ထံကုန်ပစ္စည်းတွေနီးလဲအမျိုးမျိုးနဲ့ရောက်ရှိမှာကိုမလူလာတာကြောင့်အခုလိုတင်းကျပ်ထားတာလို့ဒေသခံတဦးကပြောပါတယ်။ဒါအပြင်မိုင်းလာတလော့ကိုမုံမှလည်းတရုတ်ဘက်ကဟင်းသီးဟင်းရွက်အပြင်အသားငါးတွေကိုအကန့်အသတ်နဲ့ဝယ်ယူနေရတယ်လို့သိရပါတယ်။တရုတ်နိုင်ငံဟာတဆယ်20ခွန်ဆက်စင်ရေးအတွင်းဒိုင်းသားလက်နက်ကန်အင်အားစုတွေရှိတဲ့ဒေသတွေဘက်ကိုစားတောက်ကုန်73ပစ္စည်း၊စေဝါပစ္စည်း၊လျှက်စစ်ပစ္စည်းနဲ့စောက်လုပ်ရည်ပစ္စည်းတို့ကိုတင်သွင်းခွင့်ကန့်သက်ပိတ်ပင်ထားတယ်လို့ဖြန့်ငါးဖြတ်ဖြစ်တဲ့ရေ၊မီး၊စေဝါ၊စားတောက်ကုန်နဲ့လက်နက်ခဲယမ်းတည်ဆောင်ခွင့်တွေကိုပါဖြတ်တောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဆေလာအတွင်းရခိုင်ပြည်နယ်မှာအကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး126ဦးနဲ့အမျိုးသား250ဦးစုစုပေါင်း386ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားတဲ့တရင်အချက်လက်များအရ2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှအောက်တိုဘာလ31ရက်နေ့အထိရခိုင်ပြည်နယ်မှာအကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး126ဦးနဲ့အမျိုးသား250ဦးစုစုပေါင်း386ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့ထိုအရေးအတွက်မှာအသက်16နှစ်အောက်ကလေးငယ်54ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။အဆိုပါ386ဦးအနက်159ဦးမှာစစ်အုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပြီးတော့109ဦးမှာလက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်ဒုတိယအများဆုံးသေဆုံးခဲ့ရပါတယ်။အောက်တိုဘာလ30ရက်နေ့မှာရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရှိတဲ့မောင်းကျေးရွာနဲ့မီချောင်းတို့ကျေးရွာများကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းဖြင့်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်မောင်းကျေးရွာနေအသက်16နှစ်အောက်ကလေးငယ်2ဦးအပါဝင်ဒေသခံ9ဦးမှာပုံစံထိမှန်ပြီးတော့တည်ဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ပြည်တွင်သတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့လာမယ့်နွေရာသီမှာလျှက်စစ်တပ်အားပြတ်တောက်နိုင်မှုအခြေအနေနဲ့ပတ်သက်ပြီးလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာန ပြည်ထောင်စုဝန်ကြီးဦးစိုးသူရထွန်းနဲ့မေးမြန်းချက်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ကျွန်တော်တို့စစ်ကောင်စီရဲ့ညံပြင်းမှုကြောင့်ပေါ့လေပြည်သူတွေလက်စစ်တအားပြတ်တောက်မှုကလာမယ့်နေရာတွေဆိုပိုဆိုးနိုင်မယ့်အခြေအနေများရှိပါသလားဝန်ကြီး။တ
ော်တော်များများရှိပါတယ်ခေါင်းဆက်ပြီးအာဏာသိမ်းပြီးတော့နေရာတွေကတော့အဲဒီ NLD ဆိုရလက်ထက်ကတိစောက်ထားခဲ့တဲ့ဆိုတော့ကြားရရှိတယ်ပေါ့နော်ဟိုအဲ့တော့ကျတော့ကောင်းနေခဲ့တယ်အဲ့ဒီချိန်တော့ဟိုပြန်ပြောရမယ်ဆိုရင်ပြည်စစ်တာပေးဆက်ုံဆိုလို့အဲ့ကာလာ9နှစ်လုံးမှာမြေခင်ထဲရှိခဲ့တဲ့စီမံကိန်းအရာ2ခုပဲပြီးခဲ့တယ်ပေါ့နော်တရားမီကဝါစီရှိတဲ့ gas တာပိုင်းလေးပေါ့နော်နောက်ပြီးတော့ဒါပေမဲ့လည်းဟိုတက်ကျိုးစနစ်တွေတာစနစ်တွေတိကျပြင်းတယ်ဒါခွင့်ရုံးတွေလည်းစနစ်ကျထိမ့်သိမ်းနိုင်အောင်လုပ်ခဲ့တယ်တခါတစ်ခါတလည်းဟိုဒီ FIFA ဘာတို့လို့ဆိုဒီတင်မောကြီးတွေနဲ့လာပြီးတော့ဒါကိုပြရားပေးခဲ့တယ်ပေါ့နော်ဆိုတော့9နှစ်စာချုပ်ထုတ်တာဆိုတော့ကျတော့အဲ့ချိန်မှာတော့ကြောက်ရှိနေခဲ့တယ်ဒါပေမဲ့လည်းဟိုနောက်တစ်နှစ်တော့ရာဒီကိုရောက်တဲ့အောက်တိုဘာလမှာ2021အောက်တိုဘာလမှာတည်းကဥရိဘကတတိပေးခဲ့ပါတယ်ဆိုရင်တော့တည်ကြတယ်မိဒီစပြတ်တော့မှာပေါ့နော်ဘာလို့လဲဆိုတော့သူတို့ရဲ့လှုပ်ဆက်စမ်းဆောင်နိုင်ရတဲ့ညံ့ဖြစ်နေစကောင်းစနစ်တကျစီမံခန့်ခွဲနိုင်မှုလည်းမရှိဘူးစိတ်တိုက်ပိုင်းဆိုင်ရာရလည်းကျဆင်းနေတယ်ဟိုနောက်တစ်ခါခုနပြောတဲ့စစ်တာကငွေကြီးကိုလည်းဒီတက်ဆိုင်ရာလောက်တဲ့လုပ်ငန်းရှင်ကိုမပေးဘဲနဲ့ဒီသူတို့ရဲ့လက်နဲ့ချက်တွေရေးနဲ့စစ်တပ်အတွက်ပဲအသုံးပြုနေတဲ့အတွက်ကြောင့်ကျပြလာလိမ့်မယ်ဆိုတဲ့2022လရာဒီကစပြီးတော့တော်တော်လေးကိုမီပြတ်တာကြီးစဖြစ်လာတယ်ပေါ့နော်နောက်တော့2023ပေါ့နော်နောက်အခု24ပေါ့တက်တိုင်းပဲဖြစ်ပါတယ်ဟိုအဲ့တော့အဲ့ဒီဖြစ်တဲ့ဖြစ်စဉ်တွေကိုကြည့်လို့ရှိရင်ဟိုသူတို့ကဒီမီပြတ်လာမယ်ဆိုတော့သူတို့ကိုယ်တိုင်မမြင်တာလည်းမဟုတ်ဘူးပြင်းနေနေပဲဘလို့ပေါ့ရှင်းရှင်းမှမသိဘူးရှင်းရှင်းမှုတွေဟိုဖြစ်နိုင်တဲ့ဒီလိုင်းတွေကိုရှောက်ပြီးတော့ပြောတာပေါ့နော်ဟိုနျူကလ িয়ার စေုံထောင်မဲတို့ဘာတို့ပေါ့နော်တကဆိုလာတားတွေကိုပြန်ပြီးပြင်းလို့ရမယ်ဆိုဆိုလိုတာကတော့ကန့်ရှင်နေရဲ့အကကအောက်ကဟိုသူတို့ရဲ့ဟိုခန့်အပ်ထားတဲ့ဝင်ကြီးတွေရဲ့ဒီကပြောတာတွေကိုယုံပြီးတော့အဲ့လိုပဲလွတ်ခဲ့ကြပြီတကယ်တကယ်တော့တခုမှဖြေရှင်းနိုင်ရတာမရှိဘူးပေါ့နော်ဟိုဒီလိုပဲပြောရမယ်အဲ့တော့တနေ့တနေ့ဒါအထုလို့ကကြဆင်းလာရဲ့သူတို့ကတနေ့နေ့ကိုမိဘဝကကြတဲ့အာများမြင်းကြောင်မြင်းဆောင်နဲ့ထူပြီးပြလို့ရတယ်ကြတော့အခုဒီနေ့ဆိုရင်90ရာလောက်အောက်ကြီးကိုဟိုကြနေပြီလို့သိရတယ်ပေါ့နော်အဲ့ကကြတော့အခုဒါဆောင်ဆောင်ရည်ပဲရှိသေးတယ်။ဒီကပြတ်စပြတ်နေပြီဆိုတော့မိုးရီလည်းကြွားတဲ့နေရာမှာကြွားနေလို့ပဲရှိတော့ညာလည်းဟိုလေယာဉ်ကြီးဆဲတော့ပုံပြီးဆိုးသွားမဲ့အခြေအနေရှိပါတယ
်။ဟုတ်ကဲ့ပါဝင်ကြီး။အဲ့တော့လေပြည်သူတွေအနေနဲ့ဘယ်လိုများကြိုတင်ပြင်ဆင်ရမလဲဝင်ကြီး
။ကျွန်တော်တို့2021အောက်တိုဘာလမှာတည်းကဒီအကြောင်းကိုကြိုမြင်တဲ့အတိုင်းပဲပြောခဲ့ပါတယ်။ပြောလဲပြောတယ် Facebook ပေါ်တော့ NUMOE ရဲ့ Facebook မှာရောနောက်သတင်းမီဒီယာတွေမှာရောနောက်တစ်ခါဒီဟို website ပေါ့နော်ဝန်ကြီးဌာန website မှာလည်းဟိုအကုန်လုံးဒါကိုပြောခဲ့တယ်အဲ့တော့ပရောအုပ်စုခင်ချင်းနိုင်တဲ့နီလာတော့ဆိုလာပေါ့နော်တပိကိုပိုင်ပဲကုလူကိုရပဲစွမ်းဆောင်ရလိမ့်မယ်အဲ့တော့မိမိတို့အိမ်ဒီမှာအဲ့ဒီဒါပြသောမှုဘလို့စီမှုဆိုရင်တော့ဟိုဆိုလာစနစ်ကိုလုပ်ပြဖို့ဆိုတော့တို့အကြံပြုခဲ့ပါတယ်ဆိုလာကဒီဘက်ကမှကိုကြစီတက်တာခဲ့တယ်ပေါ့အဲ့ဒီမှာတော်တော်လေးကြာနေတဲ့အချိန်လည်းဖြစ်တယ်ဆိုလာဟောရာတိကျတက်ထိုင်လို့တက်ထားလို့ရှိရင်ဟိုတို့ဝန်ကြီးဌာနရဲ့ဟာ link ရှိပါတယ်အဲ့ဒါနေပြီးတော့မိမိအိမ်ဒီမှာဘာမိချောင်းဘက်တစ်ချောင်းထွက်နေတာလဲမိလုံးကတလုံးသုံးပါလဲဟိုတော့တချို့ကရေခဲတာတိထားခြင်းတလားအတွေ့အိုးချက်ခြင်းတလားနောက်ပြီးတော့အဲဘွန်တလုံးတော့တတ်ခြင်းလားဆိုရင်ဘယ်လောက်ဒီကုန်ကြမယ်ဆိုတာမျိုးကအစဟိုတူလူထွက်လို့ရအောင်ပေါ့နော်ကိုလိုချင်တာတွေကိုထည့်ရေးလိုက်တာနဲ့အဲဘယ်လောက်လိုပဲလိပိယာရဘယ်လောက်လိုပဲပြီးတော့ကုန်ကြစီဘယ်လောက်ရှိနိုင်တယ်ဆိုတာတွေထွက်တဲ့ဆော့ဖ်ဝဲပေါ့နော် program တွေကိုထည့်ပြီးထားခဲ့တာရှိပါတယ်တော်တော်ချို့တော်တော်များများအဲ့ဒီလိုနေတက်ခဲ့ကြတယ်ပေါ့နော်တက်ခဲ့ကြလို့ဥကြည်တီမြေပြတမီဒီရသူကမီးမပေးနိုင်ပေမဲ့ကိုရက်တီတိုင်းနဲ့မိသားစုတွေလည်းရှိနေတာကိုဝမ်းသာစရာတွေ့ရပါတယ်နောက်တစ်ခါအဲ့လိုဘလို့နိုင်တဲ့လူတွေပေါ့နော်တိုက်ခန်းနေမှာနေလို့ဇူလာပြားကိုတင်လို့မခက်ခဲတဲ့လူတွေကြတော့လေအဲအင်ဂျင်ဆိုရင်အင်ဂျင်ပေါ့နော်ဒါဒီချိုတီမြင်စင်ထားဖို့ပေါ့နော်ဒီစေအင်ဂျင်လိုမျိုးတွေဂျူထားဖို့တကယ်ကိုကွန်ဒိုမီနီယံလိုမျိုးတွေဆိုရင်လည်းအင်ဂျင်ကြီးတွေစုပေါင်းပြီးတော့ဝယ်ထားကြဖို့ဒီလိုအကြံမျိုးတွေလည်းပေးခဲ့ပါတယ်ကိုလည်းလက်သလုံးမှာတော့ဒီတိုင်းပဲအကြံပေးရမှာပါပဲဟိုပြည်သူမှာကပြည်သူမှာလည်းရန်သူနဲ့ပဲတွေ့နေရတယ်နေစီနေတိုင်းကတွေ့နေရတယ်သူတို့မှာစစ်အနိုင်စစ်ရှုံးနေတဲ့အတွက်ကြောင့်စစ်နိုင်တိုက်ရေးကိုပဲသူတိတ်တိတ်လုံပန်းနေတဲ့အခြေအနေလည်းဖြစ်နေတယ်တစ်ဖက်ကလည်းဒီအတို့ပြည်သူဆိုရကြတော့လေပြည်သူဝင်ပြီးတော့တုတ်ပေးနိုင်တာဆိုလို့ဒီခုလိုမျိုးလာတဲ့နေပြည်တော်ပေါ့နော်မိမိတို့ထိချုပ်နိုင်တဲ့နေပြည်တော်မှာတော့စစ်တာရအောင်မပြအောင်ကြိုးစားပြီးတော့လုတ်ပေးနေတာတွေရှိပါတယ်အဲ့တော့ပြည်သူကတော့ပြုပြမှာရှိတဲ့ပြည်သူတွေကတော့ကိုအားကိုဟိုပြီးတော့ဒီလိုစနစ်တွေကိုတည်ထောင်ကြဖို့ပဲလောလောဆယ်အကြံပြုနိုင်တာရှိပါတယ်
ဟုတ်ကဲ့ပါဝင်ကြီးနောက်ဆုံးတစ်ခုပါပဲဝင်ကြီးဟိုအခုလေချောင်းတိုက်ခိုက်မှုကပုံမှုပြင်းထန်လာတော့ဒီစကိုင်းတိုင်းနဲ့အခြားနေရာမှာရောပေါ့လေဒီပြည်သူတွေရဲ့ဟိုလှည့်စစ် transformer တို့အဲ့လိုဒီဓာတ်အားလိုင်းတို့ကိုဟိုထိခိုက်ပျက်စီးဆုံးရှုံးမှုပုံများကြီးမားလာလားမသိဘူး
အကြည့်ပါပါတယ်ဒါကတော့တော့ချက်ဖြစ်နေရပါတယ်စကိုင်းတိုင်းထဲမှာကြီးတဲ့ဟိုရန်တန်းဒီတိုင်းကိုတက်တက်မဲ့ကိုဖြည့်ဆည်းသွားတာပေါ့နော်ပြစ်ခတ်ပြတီးသွားတာတွေရှိတယ်နောက်တစ်ခါတချို့ transformer တွေကြတော့ဟိုသူတို့တင်းကျုံနိုင်တဲ့နေပြည်တော်တွေကြောင့် transformer မှာချိုးရင်းနေတာတွေဟလာထိုင်းတော်မှာဇီးတွေမရှိတာတွေ ဟိုအောင်းမှန်းနေတာလေးယူစိတ်နေတာလေးဒါမျိုးတွေလည်းရှိတယ်ဒါတွေကတော့တူတွေဘက်ကအကုန်လုံးတော့တက်နေမြအကုန်လိုက်ပြင်ပေးတယ်တက်ဆိုင်ရာကြီးရွာတွေကလုံလုံမှုရှိလာပြီးတော့လုတ်ပေးပါဆိုရင်လုတ်ပေးနေကြတာလည်းရှိပါတယ်အဲ့တော့လေကြောင်းတိုက်ခတ်မှုကတော့သူတို့တက်စစ်တာစနစ်ပေါ်မှာအများကြီးတော့သူတို့ဖြိုက်လိုက်တာမတွေ့သေးဘူးသူတို့လာပြီးတော့ဟိုဒါကလည်းအကြောင်းရှိပါပေါ့နော်ဘာလို့လဲဆိုတော့ဟိုသူတို့လုတ်လိုက်တာနဲ့သူတို့ရဲ့ဥမာကာဝေးပစ္စည်းဆက်ယူနေစစ်ဌာနချုပ်တွေကိုပါထိခိုက်မှာရောပြီးထိခိုက်မှာဆိုတဲ့အတွက်ကြောင့်မလုတ်တာလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့မြေပြင်တိုက်ခတ်မှုကြောင့်ပဲပျက်စီးတာများတယ်နောက်တော့ကြီးရွာစင်တော်မာကြီးကြီးပါကြီးအများကြီးကိုထိနေတဲ့ဒီတန်စော်မာကြီးတွေကိုလူယူတနာလက်နဲ့တိုက်ခိုက်တာတွေပေါ့နော်ဟိုဒါမျိုးတွေလည်းရှိတယ်ပေါ့နော်တခါဆိုရွာတရွာကလက်စစ်တာရသွားတော့ပြီးပွင့်နိုင်တော့အပြီးချိန်ညာလိုက်တာနဲ့အဲ့ဒီရွာကိုဘယ်ရွာကနေပြီးတော့တက်ကလမ်းပြီးတော့လက်နဲ့ကြီးနဲ့ထူတာရှိတယ်ပေါ့နော်အဲ့တော့သူတို့ကတော့တတ်နိုင်များဖြစ်စည်းနေမှာပဲဒုဗကတော့ရနိုင်များပြန်တီဆောင်နေတယ်ပေါ့နော်ဒါတို့ NUG တက်စစ်ဝင်ဌာနအနေနဲ့လုပ်ဆောင်ပေးနေရတဲ့အချက်တွေပါဟိုတို့တွေရွာတွေရနဲ့ချိန်ပြီးတော့လည်းပြီးပြန်ရအောင်လုပ်ပေးနိုင်ခဲ့တယ်အဲ့ဒါခုနကပြောတဲ့ဟိုတန်စော်မာကြီးတွေအကောင့်ကိုလုပ်ပေးနိုင်ခဲ့တာရှိပါတယ်အသေးစိတ်ကတော့သူကပြောလို့လည်းမရဘူးပေါ့နော်သူတို့တွေကဘယ်မှာလုထားတယ်လို့ပြောတာနဲ့သူကဖြစ်စည်းဖို့ပဲလာမှာဆိုတဲ့အခါကျတော့သူကပြည်သူပေါ်မှာစင်နာမရှိတာတကြောင်နောက်တစ်ခါကြီးကလုပေးတယ်ဆိုတာပေါ်မှာလည်းအခြေတတ်တာတကြောင်ကြောင်ဒါတွေကတော့ဖြစ်စည်းဖို့ကြိုးစားမှာပဲဆိုတည်ကြနေတယ်အဲ့တော့သူဘက်ကတော့အသေးစိတ်တော့ပြောလို့မရဘူးဒီလို general ရေးပြရပဲပြောလို့ရပါတယ
်ဟုတ်ကဲ့ပါဝင်ကြီးကျေးဇူးတင်ပါတယ်ခင်ဗျအခုလိုချင်းပြပြချက်ပြ
Radio NUG မှာဆက်လက်အတန်းလွင်နေပါတယ်။အခုဆက်လက်ပြီးတော့တော်လန်ဟီတေဂီတာအစီအစဉ်ဖြစ်ပါတယ်။ TET ဆို Slice Set USA ရဲ့အိမ်ပြန်မဲဆိုတဲ့တော်လန်ဟီတေသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
စိလန်နေမြေတုံတံဘောကသစ္စာတရားမြေရိုမြေငြင်းချမ်းနေငရိုရဲ့အတိုင်းငယ်အယဆက်ဆုံးအထီနာခဲ့တဲ့မူရဲလေတဲ့မှာပဲအနေအဆာဆဲရဲ့ကြည်တဲ့ကြည်စံနေကိုမမြင်ချင်ဘူးငါရောအိမ်ငါရောပြန်မယ်မလုံးနဲ့မပြင်းနဲ့မျိုးသမီးတွေကလေးငယ်လေးတွေမျက်ရည်တွေနဲ့မလုံးနဲ့မပြင်းနဲ့ဘီလို့အောင်ဖို့တွေဖွားတယ်မပြေးနိုင်တော့ဘူးJesus and we Yeah dream the twig and let twig a year in song that the twig and it told my to my talk care song song thought it to moji a threat twig all me lo leave you in leaveMa ve ani sa se chi de chi sa ne go ma mien chin mu na ro ai na ro pya me ma lou ne ma pya ne myo da mi rue ka le nge le rue mye shi rue ne ma lou ne ma pya neI know you hey Jesus and we but in there Yin yan de pai nyong de khu go pyan pe We trade a cool car out pyan ni meI'm not afraid of the dark.
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ18.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့သတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်